စနေနေ့ကမက္ကဆီကိုနိုင်ငံမြို့တော်တောင်ပိုင်း125မိုင်လောက်กว่าကကွာရန်ရိုပြည်နယ်အစွန်ဂွာလာဒေတာမှာရုပ်လောင်းနေတွေ့ခဲ့ရပြီးပြီးခဲ့တဲ့ဘက်ကဖြစ်ခဲ့တဲ့ပြိပက္ခအပြီးမှာပျောက်ဆုံးနေတဲ့ចောင်းသားတွေဖြစ်နိုင်တယ်လို့ဆိုရင်ပူပန်မှုတွေရှိနေပါတယ်မိလောင်ကျွမ်းနေတဲ့ရုပ်လောင်း20လောက်ကိုစနေနေ့ကဂွာလာဒေတာမှာတွေ့ခဲ့ရတယ်လို့အာနာဘိုင်နေကပြောဆိုပါတယ်အရင်သတင်းဘက်ကဂွာလာဒေတာမှာဆန္ဒပြចောင်းသားတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တဲရင်ဆိုင်မှုတွေရှိခဲ့ပြီးတော့ဂရရိုပြည်နယ်ထဲမှာရဲရရှိ22ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဆန္ဒပြကြောင်းသားငယ်တွေကိုလူလာတဲ့ပိုးအင်အားသုံးနှိမ်နှင်းခဲ့တယ်ဆိုပြီးရဲတပ်ဖွဲ့တာဝန်ရှိသူတွေကိုပြည်နယ်အစိုးရအာဏာပိုင်တွေကဝေဖန်ပြောဆိုခဲ့ပါတယ်။အလောင်းတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုစစ်ဆေးမဲ့ဒေသခံအာဏာပိုင်တွေကိုကူညီဖို့အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကကြွန့်ကျင်သူတချို့အဲ့ဒီဒေသကိုလွှတ်ပေးခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလူညုံရေးအဖွဲ့တွေဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုနှစ်တွေနဲ့ခြေပြီးကျွလွန်ခဲ့တယ်လို့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့ရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုတွေခံနေရတာလည်းဖြစ်ပါတယ်